ရန်ကုန်မြို့မှာဈေးတက်တာပြီးအများစုလက်လန်းမိနိုင်တဲ့အင်အားဈေးကွက်ကြီးထွားလာနေတာနဲ့အတူဝယ်ယူလိုသူတွေအတွက်လည်းရွေးချယ်စရာတွေပိုများလာပါတယ်။အသင့်တက်နေနိုင်တဲ့အခန်းတွေရှိသလိုဂျိုပွိုင်းလို့ခေါ်တဲ့ဆောက်လက်ဆတိုက်ခန်းတွေလည်းရှိနေတာမို့ဘယ်လိုရွေးချယ်ဝယ်ယူကြမလဲသတိထားရမယ့်အချက်တွေကဘာတွေလဲဆိုတာကိုမြန်မာ Developer Association ရဲ့တွင်မှုဦးဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းမှစီးဝါရေးကဏ္ဍမှာမတ်သိငီတိုက်ကတင်ဆက်ထားပါတယ
်။ရန်ကုန်မှာဆိုရင်ဒိဋ္ဌိရပုံဝင်ရောဟိုနေရာတော်တော်များရှိပါတယ်ခင်ဗျာ။ရန်ကုန်မြို့ရဲ့အဝင်းကျင်မြို့နယ်ကြီးပေါ့နော်။အဲကျွန်တော်တို့ဟိုဆိုင်လိုနေရာမျိုးတွေမှာလည်းရှိရဲ။အဲကျွန်တော်တောင်ဟုတ်ကလား၊မြောက်ဟုတ်ကလားအဲ့လိုမျိုးနေရာမျိုးတွေမှာလည်းရှိတယ်။ကျွန်တော်တို့ညညဘက်ဒီမှာလည်းရှိတယ်။ဒါတဖြင့်အဲ့လိုပေါ့ရန်ကုန်မြို့ရဲ့တိတ်မဝဲတဲ့နေရာတွေမှာလည်းသမိုင်းအင်းစင်အဲ့လိုနေရာတွေမှာလည်းရှိတယ်။ဒါမင်္ဂလာတုံးနော်အဲ့လိုပဲဘင်းနောင်ပဲဘင်းနောင်ပဲအဲ့လိုနေရာဒေသတွေမှာရန်ကုန်မြို့ရဲ့အပြည့်မော off track ဆို off track ပေါ့နော်အဲ့လိုပတ်ဝန်းကျင်မြို့နယ်တွေမှာအဲ့လိုမျိုး affordable house ဆိုတဲ့ developer တွေကဟိုဆောက်လာကြတာရှိပါတယ်။အဲ့ဒါတွေကိုလည်းပဲတစ်ခါဟိုတိုင်းရဲ့ချင်းမူတွေနဲ့တွေ့ပြီးတော့မှရောင်းပေးနေရတယ်တွေ့ရပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီအိမ်ဝယ်မဲ့သူတွေကြတော့ကျမတို့တခြားနိုင်ငံတွေမှာဆိုရင်ကြောင်းကြည့်တယ်နောက်သူတို့နေရမဲ့ဝင်းကျင်ကြည့်တယ်ပေါ့နော်မြန်မာပြည်မှာရောက်တော့ရောဒီရန်ကုန်လိုဈေးကွက်မျိုးမှာရောအိမ်ဝယ်မဲ့သူတွေအနေနဲ့ဘာတွေသတိထားဖို့လိုပါသလဲဒီသူတို့ရဲ့ပတ်ဝန်းကျင်တို့နောက်ခါကြောင်းတို့အနေထားပေါ့နော်လုံခြုံရေးအစအ
ခုမြန်မာပြည်ရန်ကုန်အနေနဲ့မြန်မာပြည်အနေနဲ့ဆိုရင်လည်းအိမ်ဝယ်မဲ့သူတွေကကျွန်တော်တို့အဓိကအားဖြင့်တော့ကျွန်တော်တို့ကြည့်ပါလေ location ကိုကြည့်ကြပါလေဒီမှာအင်းညာကိုနေထိုင်ဖို့အတွက်ခုလိုအပ်တဲ့သူတွေကလည်းကိုဘလုံးတရရက်ကွက်မျိုးကနေကြည့်ရင်လဲဆိုတာမျိုးကြည့်ကြတယ်ဒီကမြို့တယ်ကြည့်တယ်အချို့ကလည်းဟိုတောင်းကလာအဲတောင်းကလာတင်ရန်ကျောင်းအဲမြောက်ကလာနေကြတယ်လို့ပြောရချင်တဲ့လူတွေရှိတယ်တချို့ကလည်းနှိုင်းအဲမယန်းကုန်းနေစင်အဲလိုမျိုးပြည့်မြို့တွေကိုပထမစားကြည့်တယ်ကြည့်ရင်အဲမြို့တွေမှာပါကျွန်တော်တို့ဒီလမ်းမလမ်းပဲကိုတချို့ကလည်းကြိုက်တာရှိတယ်တချို့ကလည်းအသွင်လမ်းမှာအေးရက်နေကြတာရှိတယ်အဲလိုကြည့်ကြပါလေကျွန်တော်စာပေတွေကောက်ကြည့်တဲ့အခါမှာအဲ့ဒီဟိုလိုအပ်တဲ့သူတွေကသူတို့ကြည့်တယ်ပထမဦးစားပေးအဖြစ်နဲ့ကတော့ရက်ကွက်မြို့နယ်တွေကိုကြည့်ကြပါတယ်တတိယဦးစားပေးအဖြစ်နဲ့ကတော့လက်မကျဲဒါမှမဟုတ်လည်းအတွင်းလမ်းဆိုတာကိုကြည့်ကြပါတယ်တတိယဦးစားပေးအနေနဲ့ကတော့ကျွန်တော်တို့ဒီဟိုဘောကားရက်တဲ့နေရာတွေကအခုတည်းကဒီဘတ်ကားကိအစ်ကိုချင်တာကနေရဆိုတော့ဘတ်ကားနဲ့နီးသလားအဲ့နည်းဝေးသလားအခုတည်းကားရက်ပို့ကားချည်နေရလေကားရက်ပို့အတွက်အချိန်ပြည့်တဲ့နေရာဖြစ်သလားအဲ့ဒီအရာတွေကိုတတိယဦးစားပေးကြည့်ကြပါရစေ။အဲဆုတ်တာဦးစားပေးအနေနဲ့ကတော့တို့ကကြောင်းပေါ့နော်။ကလေးရဲ့အတန်းကြောင်းနေပါလေနဲ့နီးတာမျိုးဖြစ်တလားပေါ့။အဲ့ဒါမျိုးတွေကြည့်ကြတာရှိပါလေခင်ဗျ
။ဟုတ်ကဲ့ရှင်။အဲ့တော့ဒီခုနကဦးဆောင်ရဲဝင်ပြောတဲ့အထက်မှာလည်းပါပါတယ်။ကားရပ်ဖို့နေရာကရန်ကုန်မြို့မှာကဟိုတွေ့ရမြင်ရသလောက်ကားရပ်ဖို့နေရာကခဏခဏပြဿနာတက်တာလည်းတွေ့ရတော့ဒီစောင့်လို့ရေလုပ်ငန်းတွေအနေနဲ့ကားရပ်ဖို့နေရာဟိုထည့်သွင်းစဉ်းစားထားတာမျိုးထည့်ဆောက်ထားတာမျိုးဟိုအနေထားပေါ့နော်တိုးတက်လာပါသလားဘာဖြစ်ဆိုရန်ကုန်တိုင်းအစိုးရကနေပြီးတော့ဒီဟာတွေထည့်ရမယ်ဆိုပြီးတော့ဟိုသူတို့အစိုးရစတက်ပြီးတော့မကြခင်မှာပဲလုပ်ခဲ့တာရှိပါတယ
်အခုဆိုလို့ရှိရင် developer တွေကမဖြစ်မနေဘူးနောက်အခုတော့ဘိုက်ဆောက်တဲ့ຢာတွေအဆောက်အဦညီမလည်းများပါကျွန်တော်တို့ကပ်ပတ်တွေနေနောက်မီယာနဲ့ဖလိုးဧရိယာအချိုးတွေကိုသတ်မှတ်ထားတဲ့ဒီ regulation ပေါ့နော်အတိုင်းကိုကျွန်တော်တို့ထည့်သွင်းဆောက်ရပါတယ်ဟုတ်လားတဲ့တကြောင်မလို့ကပ်ပတ်ပြင်းနေတယ်ပါလာတယ်ပေါ့နော်မဖြစ်မနေပါလာတယ်သူတက်မှတ်ထားတဲ့အရေးအတွက်ရှင်းလုံးအရှင်းလုံးဓာတ်ရင်းလုံးတွေအတိုင်းပြရပါတယ်နောက်အဲ့ဒီအပြင်ကအဲ့ဒီ flow area နဲ့ new area အချို့တွေလည်းကျွန်တော်တို့ထည့်ဆောက်ရပါတယ်ဆောက်ရတဲ့တကြောင်မလို့အခုနောက်ပိုင်းဆောက်တဲ့အဆောက်အဦတွေဆိုလို့ရှိရင်တော့ဒီအင်အားဝယ်ယူသူတွေအတွက်ကပိုအဆင်ပြေလာတာတွေ့ရတယ်ခင်ဗျာအခုလည်းဆိုတော့သူတို့ကကပ်ပတ်ပြင်းကျွန်တော်တို့ဒီဘက်က developer တွေဘက်ကလည်းကပ်ပတ်ပြင်းမှာလည်းဘယ်နှစ်ကြီးပါတယ်ပေါ့နော်အရင်တစ်ခန်းဝင်ကားနှစ်စီးစာရမယ်ဆိုတာမျိုးသိကြနိုင်တယ်လို့အရင်တစ်ခန်းဝင်ကားတစ်စီးစာတော့ပတ်ပြင်းရမယ်ဆက်ပြီးဖြင့်ဒီဒီချက်ချက်ပတ်ပြင်းမျိုးကျွန်တော်တို့ကပေးပြီးကြီးညာနိုင်တာတွေလည်းရှိလာပါတယ်အဲအင်တန်မိုးပေါ်မူတည်ပြီးတော့ပေါ့နော်ဟိုကပ်ပတ်ပြင်းလို့တခြား facility လည်းပေးနိုင်တဲ့အနေအထားတွေတော့ရှိလာတာတွေ့ရပါတယ်အင်တန်မိုးတစ်နည်းနည်းတဲ့အဲနေရာ affordable house ကြတော့ဒီလိုပေါ့နော် public facility public လို့အချင်းချင်းလို့ရတာတွေတော့ရှိပါတယ်အဲ internet မိုးနည်းနည်း class နည်းနည်းမြင်လာပြီဆိုလို့ချင်း capacity တွေတခြား facility တွေလည်းအဲတာဝန်လာတာဒီလေရှိလာပါခင်ဗျာ
ဟုတ်ကဲ့ပါနောက်တစ်ခုကဥဆောင်ရဲ့ဝင်ကျမတို့ဒီဘက်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတိုက်ခန်းတွေပေါ့နော် apartment လို့ဒီလိုအိမ်ခန်းတွေတိုက်ခန်းတွေမှာသူတို့ကဒီဟာကိုအမြဲတမ်းထိန်းသိမ်းစောင့်ရှောက်ဖို့အတွက် management ဆိုပြီးတော့စုပေါင်းကြခံရတဲ့ management ရှိပါတယ်စီမံပေးတာပေါ့နော်အိမ်ကိုပြုပြီးထိန်းသိမ်းထိန်းချုပ်ပဲမ မြန်မာပြည်မှာဒါမျိုးစနစ်မျိုးဖြစ်လာဖို့ရောအခြေအနေရှိပါသလား။ဘာလို့ဆိုအခုတိုက်ခန်းဝယ်တယ်ဆိုတာကဒါတယောက်ချင်းစီပိုင်သွားပြီးတော့ဒီတိုက်ကြီးတစ်ခုလုံးရဲ့ပြင်ဆင်မွမ်းမံဖို့ရည်ရှိထိမ့်သိမ့်ဖို့ဆိုတဲ့အပိုင်းမှာရောဟိုဥစော်ရဲဝင်တို့ဘယ်လိုများမြင်ပါလဲ
။ဟုတ်ကဲ့အခုလို့ရှိရင်ကျွန်တော်ဒီမှာအဲ့ဒီကိစ္စကတော့တော်တော်လေးကို developer တွေအတွက်ကတော့ဟိုဆက်လက်တာဝန်ယူထားကြတာတော့အခုချိန်ကြီးတော့ဒီ asset management ပေါ့နော်ဒီဟိုရဲ့ management တွေ maintenance တွေဒီ block ကြီးရဲ့ဒီအစောကြီးရဲ့ management တွေ maintenance တွေ asset management တွေတော့ကျွန်တော်တို့အခုဟို solely developer တွေရပဲဟိုကိုစောက်ခဲ့တာတွေလည်းဖြစ်နေတယ်အားလုံးကအစီပေါင်းပိုင်တော့ပိုင်သွားတယ်ဆိုပေမဲ့ဒီမှာဟိုကိုကပဲဆက်ပြီးတာဝန်ယူပေးထားပြီးတော့မှတခါတည်းလည်းပြဿနာတွေပါဆက်ပြီးအကုန်ရခံပြီးလုပ်ပေးထားတဲ့ဟာတွေလည်းရှိနေပါတယ်အဲ့လိုတွေဖြစ်နေသေးတယ်အာကျွန်တော်တို့ကလည်းဆွဲဒီစူပေါ်ပိုင်းတွေကိုကျွဲလိုက်တဲ့အခါမှာလည်းအချင်းတပြေရာတွေလည်းအများကြီးဖြစ်လာတယ်ဖြစ်လာတော့ခါကျွန်တော်တို့ကပဲတခါ developer တွေကပဲပြန်ပြီးတော့အဲ့ဒီဟိုတသားကြီးရလလပပနဲ့အပေါ်မှာ maintenance တွေလုပ်နိုင်ဖို့ဆိုပြီးတော့ပြန်လည်းဆက်ထုတ်ပြီးတော့ရတာတွေလည်းဖြစ်နေသေးတယ်ဖြစ်နေပြီးတော့ကျွန်တော်တို့အခုတော့စူဝါခဏနေလည်းပူပေါင်းပြီးတော့ကျွန်တော်အတင်းရနေပြီးတော့အစွတ်ခဏလည်းဒါကိုကောက်ဆောင်နေတယ်အစ်စ်မန်နေဂျမန့်အဲဥပဒေတွေပါထွက်လာဖို့အစ်စ်မန်နေဂျမန့်ရဂူလေးရှင်းတွေထွက်လာဖို့အဲကြိုးစားနေပါတယ်ဒီကရဲ့နေရာမှာအခုပထမဦးဆုံးဖြစ်နေတော့ကွန်ဒိုမီနီယံဥပဒေဆက်ထွက်လာတော့ဒီကွန်ဒိုမီနီယံဥပဒေထွက်လာပြီးကျွန်တော်တို့အပတ်မန့်လောတွေပါထွက်လာဖို့လည်းကြိုးစားနေကြတာရှိပါတယ်ဒီဥပဒေတွေထွက်လာပြီးတဲ့အခါကျတော့ကျွန်တော်တို့ဒီ SD ရဲ့အစ်စ်မန်နေဂျမန့်အဲလောထွက်လာဖို့အပြိုင်ပေါ့နော်ထွက်လာဖို့အနေအားဖြင့်လည်းတစ်ခါကတော့ regulation ထွက်လာဖို့လုပ်နေကြတာရှိပါတယ်အခုအချိန်မှာတော့ဟို regulation တွေလောတွေကအဲ့ဒီမှာဒီတက်မရှိသေးတဲ့အတွက်ကျွန်တော် developer တွေကတာဝန်ယူတာလည်းရှိတယ်စူပေါင်းတာဝန်ယူတာလည်းရှိတယ်ဒါဆိုလည်းအဲ့ဒါတွေကဟိုမတေးမချမရေမရသေးတဲ့အားနည်းချက်တွေလည်းအများကြီးရှိတယ်ကျွန်တော် developer တွေကဆက်ထုတ်ပြီးတော့မှဆက်တာဝန်ယူခိုင်းရင်ရှင်းရှင်းလေးလေးအားလုံးကိုပေါက်ဆက်ပြီးတော့မှရိုင်းကျွဲခဲ့လို့ရှိရင်ဟိုထည့်ရတဲ့လူကထည့်မထည့်ရတဲ့လူကမထည့်ဒီတာဝန်ပိုင်းတွေနဲ့ခစားဖို့ပိုင်းတွေကရှုပ်ဖြေးပြီးတော့မှတချို့SD ရဲ့အချက်တွေဆိုလို့ရှိရင်အဲ့လိုဘယ်လို maintenance တွေမရှိသေးနဲ့ဟိုကျသွားပြီးတော့မှဟိုတံပိုးကြီးကျသွားတာခံရမှုကြီးကျသွားတာဒီအများကြီးသိရပါတယ်